စစ်ကောင်စီနဲ့ညီညာရေးဆွေးနွေးမှာတိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုတနိုင်ငံလုံးထိုးစစ်တွေရပ်ဆိုင်ရေးဒေါက်တာစုကြည်နဲ့သမရဦးဝင်းမြင့်အပါဝင်နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးရေးနဲ့ညီညာရေးဖြစ်စဉ်မှာသက်ဆိုင်သူအားလုံးပါဝင်ရေးအတွက်ပို့အမျိုးသားဖက်ဒရယ်ကောင်စီကတိုက်တွန်းလိုက်ပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကရောဘယ်လိုသဘောထားရှိနိုင်ပါသလဲရန်ကုန်ကဖေးပို့တဲ့တရင်ကိုကုသားမျိုးပြောပြပေးမှာဖြစ်ပါတယ်ဗျာ
ပိုးနိုင်ငံ၏အရာစုအသစ်တစ်ခုဖြစ်တဲ့ပိုးအမျိုးသားဖက်ဒရယ်ကောင်စီကစစ်မှန်တဲ့ညီငယ်ရင်းနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အကြံပြုချက်စာတစ်စောင်ကိုဒလ12ရက်နေ့ရက်စွဲနဲ့ထုတ်ပြန်လာပါဒီအကြံပြုချက်ဟာညီငယ်ရေးစနစ်ဘွဲကိုတည်အောင်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုစစ်ကောင်စီနဲ့ဆင်းရဲကိုတိုက်တွန်းထားချက်တွေဖြစ်ပါတယ်အချက်၅ချက်ပါတဲ့ဒီအကြံပြုတိုက်တွန်းချက်ကိုပိုးအမျိုးသားဖက်ဒရယ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူခွန်ဝါကဗီဒီယိုကိုခုပြောပါတယ
်အရှိတော်လည်းမပါဝင်တဲ့အရာစုရဲ့အကောင်လုံးကတည်ရမယ်ဖို့အတွက်တကယ်ကအကြီးကပူရစင်တာတွေတက်ဆက်တယ်ရပ်ဖို့လိုအပ်တယ်ပြီးတော့မှဆေးအာဏာမျိုးကိုတော်လာတဲ့အင်အားစုတွေကတက်ဆက်တာတွေမိရှုတာတွေအကြီးအကျယ်တွေနေတာတွေရပ်ဖို့လိုအပ်တယ်ပေါ့လက်ရှိခံထားတဲ့ကောင်းဆောင်တွေအနိုင်ငယ်စင်တာတွေကအကုန်လုံးပေါ့နော်လွတ်ဖို့လိုအပ်တယ်ပေါ့နော်ငင်းချင်းကိစ္စတွေကိုစဉ်းစားကြမယ်လုပ်ကြမယ်လို့ပြောတဲ့အခါကျအကြီးကြီးကအားလုံးပေါ်ဝင်ရင်းမှုပဲကျန်ဒီပရိချက်တွေနဲ့နောက်ဆုံးတစ်ချက်ကမြန်မာနိုင်ငံအတွက်ငင်းချင်းကိစ္စရက်တွေအဓိကရက်နဲ့ကိစ္စရက်မျိုးတွေစဉ်းစားတဲ့အခါကျလည်းအမှန်ကန်တဲ့ရှိအမှန်ကုလသမဂ္ဂရဲ့ပူပန်ပေါ်မှုတွေတို့အနေနဲ့ကအင်အားစုရဲ့ပါဝင်လာဖို့ဆိုတဲ့ကိစ္စရပ်မျိုးတွေဒါလည်းစဉ်းစားဖို့လည်းလိုအပ်ပါတယ်
။ပို့မြူသားဖရယ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖန်ဆီးထားတဲ့ခေါင်းဆောင်တွေဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစစ်ကြည်နဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်တို့ရဲ့အမည်ကိုဖော်ပြထားသလိုပဲညီငယ်ကြီးလုံငန်းချင်းမှာအားလုံးပါဝင်ရေးဆွေးနွေးရမှာလဲအမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ပြောင်းလဲတော်ကုစားပြုကော်မတီ CRPH မြို့သားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့ကိုပါဖော်ပြထားပါတယ်။လက်ရှိညီညာရေးဖြစ်စဉ်ဟာလူလူပူးပေါင်းပါဝင်မှုထောက်ခံမှုမရလို့ရှိရင်အောင်မြင်မှာမဟုတ်တလို့တရားဝင်မှုရမှာမဟုတ်ကြောင်းလည်းထောက်ပြထားပါတယ်။ပို့အမျိုးသားဆရယ်ကောင်စီဟာပို့အရက်ဖက်အဖွဲ့ကြီးတွေ CDM ဝန်ထမ်းတွေ PDF အဖွဲ့ဝင်တွေနဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့ PNL လို့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်တို့ကိုပေါင်းပြီးတော့ပြီးခဲ့တဲ့လကဖွဲ့စည်းထားတာဖြစ်ပါတယ်။သူရဲ့အကြံပြုချက်တွေဟာ NCA အဖြစ်အစားချုပ်လက်မှတ်ရထားတဲ့တိုင်းနာလက်နက်ကိုင်ဖွဲ့ရဲ့ဆွေးနွေးမှုတွေနဲ့ကြွားချမှုတိတ်မရှိတာကြောင့်ဒီချက်တွေအကောင့်ထဲပေါ်ဖို့ဆိုရင်တော့အချိန်ဆဖို့လိုတဲ့အကြောင်းငငယ်သုံးသက်သူဥက္ကဋ္ဌဆိုင်ကပြောပါတယ်
။ CPSD ကရည်ဆွဲထားတဲ့အခြေခံမူတွေနိုင်ငံရေးယူမန်ချက်တွေကိုရှင်းလေဆိုလို့ရှိရင်တော့ဒီသူတို့တင်ပြတဲ့အချက်တွေနဲ့ကွာတယ်လို့မဖြစ်ဘူးပေါ့နော်အခုလောလောဆယ်ကတပတ်နဲ့တစ်သက်ကယုံကြည်မှုပြောင်းလို့မှတည်ဆောက်နေတဲ့ကာလဖြစ်တဲ့အတွက်ကြောင့်မလို့သူကအနည်းဆုံးတော့23ရက်လောက်တော့သွားပဲ။ဒီပထမစီမံတော့ဒီ EAO တွေနဲ့ဆွေးနွေးဖို့နောက် EAO နဲ့ဆွေးနွေးလို့အဆင်ပြေတယ်ဆိုလို့ရှိရင်လည်းဒီယူဒီယာစင်မှာအစီအမအထူးတာမီနဲ့အဲ့လိုမျိုးတစ်ဖြည်းချင်းတည်ဆောက်လာပြီဆိုလို့ရှိရင်တော့တတိယစီစုံထားဆင်းတော့မှာတော့အားလုံးပါနိုင်ဖို့ကတော့ဖြစ်ပါ
အခုဆိုင်ဟာ NCA ပြည်ရဖွဲ့ရစုထားတဲ့ညီနေအိမ်လုံငန်းစဉ်ဥဆောင်ဖွဲ့ PPST ရဲ့အကြံပေးသူလည်းဖြစ်ပါတယ်။လောလောဆယ်မှာတော့စစ်ကောင်စီကညီနေအိမ်စနစ်ဘူးအတွက်တပ်ဖွဲ့ချင်းစီကခေါင်းဆောင်တွေကိုဖိတ်ကြားထားတာပါ။ဒီလိုဖိတ်ကြားတဲ့ညမှာအဖွဲ့ကြီးကဥက္ကဋ္ဌဓမ္မမုံအာနာကုံလွှဲခါတဲ့ကိုယ်စီလက်တယောက်ဖို့ဆိုတာပါပါတယ်။ PPST ကိုတိကျဖိတ်ကြားထားတာမရှိသလို PPST နဲ့စနစ်ဘူးကိုလည်းစစ်ကောင်စီဘက်ကလက်မခံသေးတဲ့အကြောင်းတန်းတားလက်နက်ကိုင်ဖွဲ့ခေါင်းဆောင်သူကပြောပါတယ်။အဖွဲ့ဥက္ကဋ္ဌဓမ္မမဟုအာနာကုံလွှဲခါတဲ့ကိုယ်စီလက်တယောက်ကြီးနဲ့ PPST နဲ့တဆုံရေးကိစ္စတွေကိုညှိနှိုင်းလို့မရသေးခင်မှာတော့ညီငယ်ရေးစနစ်ဘွဲကျင်းပရေးဟာပိုပြီးတော့ကြန့်ကြာနိုင်တဲ့အခြေအနေမှာရှိပါတယ်။စစ်ကောင်စီကဖိတ်ကြားထားတဲ့ညီငယ်ရေးစနစ်ဘွဲကတော့ NCA လက်မှတ်ထိုးအဖွဲ့9ဘွဲနဲ့မထူးအပ်သေးတဲ့အဖွဲ့3ဘွဲ၊စစ်စုပေါင်း10ဘွဲတယောက်ဖို့ရှိနေပါတယ်။ကချင် KIO, KIN KNU, KNE KNDP, ချင်း CNF နဲ့ကျောင်းသားတပ်မတော် EBSDF အဖွဲ့တွေကတော့တယောက်မှမဟုတ်တဲ့အကြောင်း sorry ထုတ်ပြန်ထားပြီးတော့တောင်ဘလောင် PSLS ကိုကက် MNDAE ရခိုင် EA အဖွဲ့တွေကတော့ညီငယ်စနစ်ဘွဲအခြေအနေကိုစောင့်ကြည့်လေ့လာနေသေးရှိကြောင်းသတင်းမီဒီယာတွေကိုတုံ့ပြန်ထားကြပါတယ်ခင်ဗျ